တဒါရှင်များရှင်တိရိကရာကဏ္ဍအတွဲအန်တီဂျူလီယာဂျူဂျူခင်မဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
် Radio Veritas Asia မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတဲ့တဒါရှင်များအားလုံးမင်္ဂလာပါရှင်ဒီနေ့တိရိကေဟာကဏ္ဍမှာအရွယ်မရောက်သေးတဲ့ကလေးငယ်များဆေးလိအရက်တောက်သုံးတဲ့အန္တရာယ်ကိုကျမတို့မိဘတို့တွေဘယ်လိုကာကွယ်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ကျမဂျူလီယာဂျူဂျူခင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ RVA တတရှင်များရှင်။ကျမတို့တွေသွားလာလှုပ်ရှားနေရတဲ့ပတ်ဝန်းကျင်မှာအရွယ်မရောက်သေးတဲ့ကလေးငယ်လေးတွေကျောင်းစိမ်းဝတ်စုံလေးတွေဝတ်ပြီးတော့ဆေးလိ secret လက်ကြားညတ်တောက်ပြီးသွားနေကြတာတွေတွေ့ကြရမှာပါ။ဒါရီဟာတမယိုးကြပါဆိုရင်လေဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့လို့ဒီ12နှစ်16နှစ်ကြာကလေးငယ်တွေတောက်တာတွေ့ရတော့ကျမတို့လူကြီးတွေအနေနဲ့စိတ်ထဲမှာတမျိုးခံစားရပါတယ်ဒီ16နှစ်အရွယ်ကလေးတွေအိမ်အပြင်မှာပြုမူးနေတာကိုမိဘတွေကသိကြပါရဲ့လားရှင်အင်မတန်မှငယ်သေးတဲ့အရွယ်မှာဒီလိုအပြုမူးတွေမြင်ရတော့သူတို့ဟာလူကြီးစတိုင်ထုတ်နေပါလားရဲစရာလိုလဲမြင်မိပါတယ်ဒါပေမဲ့ဒါဟာဟာတာတစ်ခုလို့မြင်ရင်တော့မှားသွားမှာပါပြန်ပြီးစဉ်းစားကြည့်ရင်ဒီခေတ်မှာဒီအရွယ်မရောက်သေးတဲ့ကလေးငယ်တွေဆေးလိတောက်တာအပြင်အရက်တို့ဘီယာတို့တောက်ကြတယ်အင်တာနက်ဆိုင်မှာလည်းစိတ်ကြွစည်းတွေတုံးပြီးထိုင်ကြတယ်လမ်းဘေးအိုးအိမ်အတီတကျမရှိတဲ့ကလေးတွေဆိုရင်လည်းကော်ရှူတာတွေ့ကြရတာဒီခေတ်ကြီးမှာစုံလို့ပါတချို့ကြတော့လည်းမူရစ်ဆေးအကြောတွေထည့်ပြီးသုံးဆွဲကြတယ်ဒီခေတ်မှာဒီကလေးတွေအတွက်ဒါတွေဟာရေပန်းစားနေတာပါကလေးတွေအတွဲဓာရီမလုတ်တက်ရင်တောင်မှခင်မမိဘူးလို့သူတို့လူငယ်တွေကထင်နေကြတာပါဓာရီကိုမိဘတွေကြောင်းမှာစာတင်တဲ့ဆရာသမားတွေသိကြပါရဲ့လားရှင်သိပြီဆိုရင်တော့ဒီသားငယ်သမီးငယ်တွေကိုဘယ်လိုကာကွယ်ပေးကြမှာလဲဆိုပါဆိုရှင်လမ်းဘေးကိုရဆိုင်မှာ secret safe ဒီကလေးလေးတယောက်ကလားဝယ်ရင်လုံးဝမရောက်ပေးဘူးဆိုရင်တော့ဆိုင်ရှင်တယောက်အနေနဲ့ကိုရောင်းလိုက်တဲ့ဆေးလေးကြောင့်အမျက်အစွန်းဘယ်လိုပဲရရသူတို့လေးတွေရဲ့အနာကပျက်စီးသွားမှဆိုတဲ့အတွက်မရောရင်ရတာပဲမဟုတ်ပါလားရှင်။ဒါပေါ့လေလူမှုဝန်ထမ်းစိတ်ရှိတဲ့ဈေးဆိုင်ပိုင်ရှင်မျိုးကျမတို့တိုင်းပြည်မှာလိုအပ်လှပါတယ်။တားငယ်တမီးငယ်တွေကိုကိုချင်းစာတဲ့စိတ်နဲ့လူငယ်တွေရဲ့အကျိုးစီးပွားကိုလိုလားတဲ့ဆိုင်ပိုင်ရှင်ဆိုရင်တော့ဒီလိုရောင်းပေးမှမဟုတ်ပါဘူးနော်။ဘသူတေးသေးငတိမာရင်ပြီးရောဆိုတဲ့အများရချင်းစိတ်တစ်ခုတည်းနဲ့ရောင်းတဲ့သူဆိုရင်တော့လေဒီကလေးငယ်လေးတွေဟာဒီဆီလီကာစပြီးတော့အရက်ဆွဲတဲ့သူတွေမူရစ်ဆေးဝါးဆွဲတဲ့သူတွေပိုးပြီးများလာမှာပါဒီလိုဆေးလိတ်တို့အရက်တို့ဆွဲတဲ့သူတွေများလာရင်ဒီကလေးတွေဟာအရွယ်ရောက်လာတဲ့တနေ့ကျရင်ကူးဆက်တတ်တဲ့ယောဂါတွေဖြစ်တဲ့ TB တို့အသေးရောင်အတဝါယောဂါတွေအပြင်သွေးတိုးတို့နှလုံးယောဂါတို့အဆုတ်ယောဂါတို့ရလာနိုင်ပါတယ်ဒီယောဂါတွေတနေ့ဖြစ်လာနိုင်တယ်ဆိုတာသူတို့လေးတွေသိဖို့အထူးပဲလိုအပ်တယ်လို့ဒီမိဘတွေဆရာသမားတွေကလည်းကျန်းမာရေးအသိရှိအောင်ပြောပြသင်ပေးကြရမှာပါသူတို့လေးတွေကိုမတိတိအောင်ကိုပြောရမှာလို့ကျမဆိုချင်ပါတယ်တော်တာရှင်များရှင်မိဘဆိုတာကိုသားသမီးကိုချစ်တဲ့စိတ်နဲ့ဒီလိုပြုမူနေတာကိုမှားနေတယ်လို့သိပေမဲ့ခွင့်လွှတ်လွယ်တတ်ပါတယ်သူတို့တငယ်ချင်းအချင်းချင်းတွေးလို့တောက်တာပါမိဘရှေ့ဆိုမတောက်ပါဘူးဆိုပြီးမသိဟန်ဆောင်နေပေးတတ်တဲ့မိဘတွေလည်းရှိပါတယ်ဒါဟာသားသမီးကိုချစ်တဲ့စိတ်ကြောင့်ဒီကလေးကိုအမားတဲ့ရအောင်တွန်းပို့တယ်လို့ကောမဖြစ်ဘူးလားရှင်တခါတလေလဲကျမအိမ်သားမှာဘီယာဆိုင်ဘေးကိုဖြတ်သွားရင်လူငယ်လေးတွေကဘီယာတောက်နေတာတွေ့ရပါတယ်ဒီလောက်ငယ်ရွယ်တဲ့အရွယ်မှာဘီယာဆိုင်အရက်ဆိုင်မှာထိုင်တောက်တတ်တော့ဩဒါဟာခေရည်စည်းကြောင်းလားကျမတို့တိုင်းပြည်ရဲ့ရုပ်တန်လိုင်းကကိုရီးယားကားတွေတဲကလို့အိုက်တင်နေအတုခိုးပြီးတောက်ကြတာလားဒါမှမဟုတ်စမ်းတက်ရင်အတုခိုးရင်းနဲ့အတုယူမှားသွားကြတာလားမိဘတွေကပေးလိုက်တဲ့မုံဘိုးကိုသူတို့ကဘီယာဆိုင်အရက်ဆိုင်တွေမှာထိုင်တောက်နေတာကိုမိဘတွေသိကြရဲ့လားခုနကကျမပြောသလိုမျိုးတငယ်ချင်းတွေနဲ့မို့ပါမိဘရှေ့ဆိုမလုပ်ပါဘူးဆိုရင်ဒါမှန်တလားရှင်ဒီအရွယ်ကလေးကသုံးဆွဲတတ်ရင်နောင်အသက်ကြီးလာတဲ့အခါမှာလဲ TB တို့နှလုံးတို့အသက်ကင်ဆာတို့နဲ့မုတ်ချတေးနိုင်ပါတယ်ဆိုတာကျန်းမာရေးအသည့်တွေကိုတင် जा ပြသပေးရပါမယ်။ယောက်ျားလေးမှမဟုတ်ပါဘူးရှင်။မိန်းကလေးဆိုရင်လဲဒီလိုသုံးဆွဲခဲ့မယ်ဆိုရင်အိမ်တော်ပြုလို့တာသမီးရရင်တာလျှော့တာတွေလဲဖြစ်လာနိုင်တယ်ဆိုတာဒီမိန်းကလေးတွေသိဖို့လိုလှပါတယ်။ ဒါအပြင်ကိုလည်းမကူးဆက်တတ်တဲ့ယောဂါတွေဖြစ်တဲ့တအိမ်ကင်ဆာလိုမျိုးတွေလည်းဖြစ်နိုင်ပါသေးတယ်ဆိုတာသူတို့ရဲ့မိဘတွေသူတို့ရဲ့မိခင်တွေကဆုံးမပြောပြရမှာပါမိန်းကလေးအမူးလိုရင်လည်းမဖြစ်တင်တာတွေဖြစ်တတ်တယ်လို့ယောက်ျားလေးအမူးလိုရင်လည်းရာဇဝတ်မှုတွေဖြစ်သွားနိုင်ပါသေးတယ်ရှင်ဒီမူးယစ်စေတဲ့အရာတွေဟာသူတို့ရဲ့လူမှုရေးစီးပွားရေးဘဝတစ်ခုလုံးကိုပျက်စီးသွားနိုင်တယ်ဆိုတာသူတို့လေးတွေသိဖို့အဓိကလိုအပ်လာပါတယ်ဒါမျိုးတွေတုံဆွဲရင်ဒီအရွယ်ကနေလွန်သွားရင်လေနောက်တစ်ဆင့်အိမ်အောင်တဲ့ဘဝကိုရောက်သွားကြပြီဆိုရင်ငယ်စဉ်ကတည်းကတုံဆွဲလာတဲ့ဒီဆေးလိပ်တို့ဘီယာတို့အရက်တို့မူးယစ်ထုံထိုင်းစေတို့ဆိုတာစွဲသွားတဲ့အတွက်အိမ်အောင်ကြလည်းတုံဆွဲနေအောင်မှာပဲဒီအချိန်ကြာရင်သုံးဆွဲတာများလာတဲ့အတွက်အာယုံကြောတွေကလည်းအားနယ်လာတော့မယ်။အိမ်ထောင်ရှင်ဖြစ်တဲ့အတွက်အိမ်ထောင်ရေးတွေထိခိုက်လာပါတော့မယ်။ဒါတွေသုံးဆွဲတဲ့အတွက်မိမိရဲ့အိမ်ထောင်အပေါ်မှာလည်းအဆိုးမြင်တဲ့စိတ်တွေကတဖြည်းဖြည်းမြင့်မားလာလိမ့်မယ်။တန်တရားလွန်ကဲတာတွေလည်းဖြစ်လာတော့မယ်။ငယ်ရွယ်တဲ့ခင်ပွန်းတဲ့အရက်တောက်တဲ့အိမ်ထောင်ရှင်တွေမှာစကားများရံဖြစ်ကြတယ်ဆိုတာဒီအကြောင်းရင်းခံတွေအများကြီးပါပါတယ်။သူတို့ကိုစန္ဒမူနာပြပြီးသင်ပေးပြောပြပေးရမှာပါ။တောတာရှင်တွေရဲ့ပတ်ဝန်းကျင်မှာလည်းကြားရမြင်ရတွေ့နေရတာပဲမဟုတ်ပါလားရှင်။ဒါဟာဆေးလိပ်တို့အရက်တို့မူးယစ်ဆေးတို့တုံးဆွဲတာများလာတဲ့အတွက်နောက်ဆက်တွဲစိတ်ယောဂဖြစ်ပေါ်လာတာပါ။ကျမမိသားစုလေးတစုကိုတွေ့ဘူးပါတယ်။ตาတစ်ယောက်သမီးတစ်ယောက်ရှိတယ်မိသားစုလေးပါ။သူ့ဖခင်ကသူ့သမီးကိုပဲပူချစ်တယ်။သူ့သားကိုတော့မချစ်ဘူး။ဒါကြောင့်ဒီသားလေးရဲ့စိတ်ထဲမှာအမေစိတ်အားငယ်ခဲ့ရတယ်ဒီသားလေးဟာသူ14နှစ်15နှစ်အရွယ်မှာအားငယ်စိတ်ကိုဖျောက်ဖို့ဆိုပြီးတော့ဆေးလိပ်တို့အရက်တို့ကိုစပြီးသုံးဆွဲလာအရွယ်ရောက်လာတော့လေအိမ်အောင်ရှင်တယောက်ဖြစ်လာပြီးတော့အမေစကားများတဲ့အိမ်အောင်စုလေးတစုဖြစ်လာခဲ့ပါတော့တယ်မိမိအိမ်အောင်မှာမိမိဘယ်တော့မှအလိုကျတာမရှိတဲ့ခင်ပွန်းအဖြစ်နဲ့နေခဲ့တယ်ဒီလိုနဲ့ပဲငယ်စဉ်မှာအဖေကသူ့ကိုမချစ်လို့အိမ်အောင်ကြပြန်တော့လေဇနီးတွေကသူ့ကိုအဖြစ်တွေပဲမြင်နေတယ်ဒီလိုအမဲကွန်ပလိန့်တက်တဲ့မိသားစုလေးတစုဖြစ်ခဲ့တယ်ဒီလူငယ်လေးဟာအရက်တောက်ရာကနေအသေးရောင်အတော်ဝါဘီပိုးကနေစီပိုးအခုတော့ဖြစ်ငငယ်ရွယ်ရွယ်နဲ့အသက်ဆုံးပါသွားရပါပြီလူငယ်ဘဝကတည်းကတောက်တုံးလာခဲ့တဲ့တုံးဆွဲခဲ့တဲ့အရက်မူးယစ်ဆေးတို့ရဲ့နောက်ဆုံးနေကုန်မဲ့ပေါ်ရှင်ဇနီးမယားအနေနဲ့လည်းယူကျုံးမယားဖြစ်ပြီးုံကလွဲလို့ဘာများတတ်နိုင်မှာလဲရှင်ဒါကြောင့်မို့လို့ကျမတို့အလွဲတကူမတုံးဆွဲရအောင်အလွဲတကူမတုံးဆွဲနိုင်အောင်ကျမတို့မိဘတွေဆရာသမားတွေတာသမီလေးတွေကိုမေတ္တာတွေအပြည့်ပေးပြီးတော့သူတို့လေးတွေငယ်စဉ်ကစလို့မျက်ွယ်မပြူပဲကိုပြီးရင်ပြီးပြုစုပြုထောင်ပေးခဲ့မယ်ဆိုရင်အခုလို့အရက်ဆေးလိပ်တောက်တုံးတဲ့အန်ဒီရဲကနေကြာရောက်ဖို့ခဲရင်ပါလိမ့်မယ်ဆိုတာကိုတင်ပြရင်ဒီနေ့တိရိကေဟာကနာကိုရှင်းလိုက်ပါရရှင်